COVID-19 ကာယောဂါကူးစက်မှုထိန်းချုပ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကအကူအညီပေးလုပ်ငန်းတွေကိုကန့်တတ်လိုက်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ကြုံရနိုင်တယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကဒီကနေ့ပဲသတိပေးလိုက်ပါတယ်။ APC ရဲ့နေ့ကထုတ်ပြန်တဲ့ COVID-19 ကာယောဂါဆိုင်ရာစည်းကမ်းချက်တွေအရဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအဖွဲ့တွေအတွာလာတဲ့အကူအညီပေးရေးလုပ်ငန်းတွေမှာ80ရာခိုင်နှုန်းလောက်ကန့်သတ်ခံလိုက်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေမှာ COVID-19 ရောဂါကူးစက်မှုမရှိအောင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကာကွယ်လှုပ်ဆောင်ဖို့လိုအပ်တယ်လို့တားမြစ်ကန့်သတ်ချက်တွေကြောင့်ဒုက္ခသည်တွေအစားအစာရေနဲ့ကျန်းမာရေးဆောင်ရှောက်မှုအကာအကွယ်ပေးရေးလုပ်ငန်းတွေမှာမထိခိုက်အောင်လှုပ်ဆောင်ဖို့လည်း HRW အဖွဲ့အာရှရေးရညွှန်ကြားရေးမှူး Brett Adams ကတိုက်တွန်းထားပါတယ်။2019ခုနှစ်ထဲရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဖြစ်တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးတော့ခိုလုံနေကြရတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတရားဝင်အသိအမှတ်ပြုမထားပေမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းကတိပြုထားပါတယ်။